လီဗျားတပ်ပေါ်တွေကကလာဖီလိုလာတဲ့တပ်တွေလက်အောက်ကျအောင်သွားခဲ့တဲ့အက်စတာဘီယာမြို့ကိုနိုင်ငံတကာညွန်ပေါင်းတပ်တွေရဲ့လေကြောင်းခုကြီးနဲ့တပုံးတွေကပြန်လည်သိမ်းယူလိုက်ပြီးအောင်ပွဲခံနေကြပါတယ်။တင်ကားတွေပေါ်မှာတပုံးတွေနဲ့အရသားတွေကခုံနေကြပြီးမူပေါ်ထောင်းသင်းတပ်တွေပစ်ဖောက်ကားတွေကလည်းဟွန်းတွေတီးကြနဲ့မာဗျူအာကျတဲ့အဲ့ဒီမြို့လေးမှာအောင်ပွဲခံနေကြတာပါ။အက်စတာဘီယာမြို့ဟာတပုံးတွေအခိုင်မာတက်ဆွဲထားရာဘင်ဂါဇီမြို့ရဲ့တောင်ဘက်95မိုင်အကွာလောက်မှာရှိပါတယ်။အစိုးရစစ်သားတရားစင်ကျော်တိတ်ဆုံးသွားကြတာကိုတွေ့ရတယ်လို့မျက်မြင်သက်တွေကပြောပါတယ်။မစ္စတာတာမြို့စင်ဂျေဖုံးကိုလေကြောင်းကနေညမောင်းတက်တွေကတိုက်ခိုက်ခဲ့တယ်လို့လည်းသဘုံပြောရေးဆိုခွင့်ရှိသူကပြောတာကိုရိုက်တာသတင်းဌာနကကူးကထားပါတယ်။မစ္စတာရာမြို့ဟာလေပြားနိုင်ငံရဲ့မြို့တော်ထရီပိုလီအနားမှာရှိတဲ့မြို့ဖြစ်ပြီးသဘုံတွေသိမ့်ပိုက်ခဲ့တဲ့မြို့ပါ။လေပြားနိုင်ငံအကြက်တဲကိုဖြစ်ရှင်းဖို့အတွက်လေပြားတာဝန်ရှိသူတွေကတန်တမာလမ်းကြောင်းကနေအထောက်နေကြပြီးမဲ့စနေနေ့အခုသတင်းကြေညာချိန်အထိတော့ထူးခြားချက်မတွေ့ရသေးပါဘူး။လေပြားနိုင်ငံမှာရွေးကောက်ပွဲတွေနောက်ဆုံးမှာကျင်းပနိုင်မဲ့ဒီမိုကရေစီအကူးပြောင်းအစီအစဉ်တရားလုပ်ဖို့အာဖရိကသမဂ္ဂကအဆိုပြုထားတဲ့အတိုင်းအကောင့်ထယ်ဖို့အစဉ်သိရှိနေပါတယ်လို့လေပြားကိုယ်စားလှယ်ဖွဲ့ကပြောပါတယ်။လေပြားကိုယ်စားလှယ်ဖွဲ့ဟာအာဖရိက၅နိုင်ငံကတန်တမာတွင်နဲ့အီသီယိုးပီးယားနိုင်ငံမျိုးတော်အဒစ်အဘာဘာမှာဆွေးနွေးခဲ့ကြတာပါ။